ရခိုင်ပြည်နယ်မြောက်ဦးမြို့ရှေးဟောင်းယဉ်ကျေးမှုအမွေအနှစ်တွေနဲ့သက်ဆိုင်တဲ့နေရာတွေမှာစစ်ကောင်စီတပ်တွေလုံခြုံရေးတိုးချဲ့တပ်ဆွဲထားသလိုလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာတွေရှိနေတယ်ဆိုပြီးမြောက်ဦးဒေသခံတွေက VOA ကိုပြောပါတယ်။ဒီသတင်းကိုတော့ကိုဆန်ကျော်ကပြောပြမှာပါရှင
်။ရခိုင်ပြည်နယ်မြောက်ဦးမြို့နန်းတော်ရကုံအနီးမှာမနေ့ကမိုင်းပေါက်ကွဲတာရှိသလိုပြီးခဲ့တဲ့ရက်ပိုင်းကလည်းမြောက်ဦးမြို့တွင်ကိုစစ်ကောင်စီဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာတွေရှိတယ်လို့မြောက်ဦးဒေသခံတူက VOA ကိုပြောပါတယ်စစ်ကောင်စီတပ်သားတွေကမြို့ပေါ်မှာလမ်းသွားလမ်းလာတွေကိုစစ်ဆေးနေတယ်လို့မိုင်းရှင်းမယ်ဆိုပြီးဈေးတွေကိုလည်းပိတ်ထားတယ်လို့မြောက်ဦးဒေသခံကပြောပါတယ
်လက်နက်ကြီးတွေပိုက်ခတ်မှုနဲ့ပတ်သက်ပြီးတော့ဒေသခံတွေအကုန်လုံးကစိုးရိမ်နေကြတယ်ဒါလို့ဆိုတော့တိုက်ပွဲမဖြစ်တဲ့တိုက်ပွဲအတုတွေလုပ်ပြီးဒီမြို့ပေါ်ရက်ခက်တွေကိုလက်နက်ကြီးတွေနဲ့ပစ်တာဟိုဒီတပ်သားတွေနဲ့ပစ်တာမျိုးတွေရှိရပေါ့နော်ဆိုတော့ဒီပေါ်မှာလဲဒီမြို့ခံတွေအနေနဲ့ဟိုအကုန်လုံးစိုးရင်တောင်းနေကြတယ်အဲဒီလက်တော်လဲနာအနေနဲ့ကျတော့ဟိုပုံမှန်ထပ်ပို့ပြီးနေတော့ပါတယ်ဒီရပိုင်တော်လာမှုလည်းနေတော့ပါတယ
်ဒါအပြင်မနေ့ကနေ့လယ်ပိုင်းကလည်းမြောက်ဦးမြို့ရဲ့အထင်ကြီးနေရာတစ်ခုဖြစ်တဲ့ရှေးဟောင်းသမိုင်းဝင်နန်းတော်ရကုံအနီးမှာမိုင်းပေါက်ကွဲခဲ့ပါတယ်မြို့လယ်ကောင်မှာမိုင်းပေါက်ကွဲတာဟာဒေသခံတွေကိုချိန်ချောက်တဲ့လုပ်ရလို့လဲမြောက်ဦးဒေသခံတူကပြောဆိုပါတယ
်မိုင်းပေါက်တော့ဒီဘသူမလားထောင်တာမျိုးလည်းမဟုတ်ပါဘူးဒီစစ်ကောင်စီကနေသူတို့မိုက်သူတို့ဟိုဖောက်ထွက်လာလို့ညဉ့်ညံတက်တွေကပြောကြပါတယ်မြန်မာဝန်တာဒီမြောက်ဦးရဲ့မြို့အလေတိတိမရှိတဲ့နေရာတခုပေါ့နော်ဒင်းနဲ့လည်းတိတ်မဝဲဘူးစင်းနဲ့လည်းနေနေနေပဲဆိုတော့ဒါပြည်သူကိုအကြောင်းမတဲ့ချင်းချောက်တာမျိုးရဲ့ဖြစ်တယ်ပြီးတော့ဒီမြန်မာဝန်တာဒီရှီဟောင်းသမိုင်းဝင်နေရာတခုလေးဖြစ်တယ်ဒီရှီဟောင်းသမိုင်းဝင်နေရာတခုမှာတက်စတဲ့ရှားပြီးတော့မိုင်းအောက်ဖေးမုံလောက်တဲ့ကိုယ်ကြီးနေကြတော့ဘသူမှမနဲ့တကြဘူးဆို
စစ်ကောင်စီတပ်သားတွေဟာမြောက်ဦးမြို့ပေါ်ကနေရာ၅ခုလောက်မှာစကန်ချနေထိုင်ကြတယ်လို့ဒေသခံတွေကပြောပါတယ်ရှေးဟောင်းအမွေနှစ်နယ်မြေဖြစ်တဲ့မြောက်ဦးကို UNESCO ဝင်ဖို့ကြိုးစားနေတဲ့အချိန်မှာလက်နက်ကင်အဖွဲ့တွေအနေနဲ့ရှေးဟောင်းယဉ်ကျေးမှုဆိုင်ရာနေရာတွေမှာတက်ဆွဲတာတွေစကန်ချနေထိုင်တာတွေမလုပ်သင့်ဘူးလို့လည်းမြောက်ဦးဒေသခံတူကပြောပါတယ
်အဓိကတော့ဗျာဒီလက်နက်ကင်အဖွဲ့အစည်းပဲဖြစ်ဖြစ်ပေါ့နော်အဒီသာသနိကအဆောက်အုံတို့ရှေးဟောင်းအမွေနှစ်တွန်းနဲ့ပတ်သက်တာတွေမှာတခန်းရှာတာတို့ဘန်ကာတွေပါတယ်တိဆောက်တတာတို့ညောင်းနေပါတယ်တူပြီးတော့ကာပါတယ်တိဆောက်တာတို့အဲ့ဒါတွေကရှေးဟောင်းအမွေနှစ်တွေကိုထိခိုက်ပါတယ်အဲ့ဒါတော့ဘယ်အဖွဲ့အစည်းမဆိုမလုံသင့်ဘူးဗ
ျရှေးဟောင်းယဉ်ကျေးမှုအမွေနှစ်တွေနဲ့ပြည့်နှက်နေတဲ့မြောက်ဦးမြို့မှာဆက်ပြီးတော့ပြစ်ခတ်မှုတွေရှိနေမယ်မငြိမ်သက်မှုတွေရှိနေမယ်ဆိုရင်ကမ္ဘာယဉ်ကျေးမှုအမွေအနှစ်ဝင်ဖြစ်တတ်မှတ်ခံဖို့ခက်ခဲနေဦးမယ်လို့မြင်တဲ့အကြောင်းအမည်မဖော်လိုတဲ့မြောက်ဦးဒေသခံတူကပြောပါတယ
်အဲကမ္ဘာအမွေအနှစ်ထဲကိုဝင်ဖို့အတွက်အဲဒီ UNESCO ကနေပြီးတော့ပထမဆုံးအနေနဲ့underground ဒီမြေပြင်မှာပကတိဖြစ်ပြနေတဲ့အခြေအနေကိုနေတွေကိုလေးလာဖို့ကိစ္စတခုရှိမယ်နောက်တစ်ခုက e-commerce အဖွဲ့ကနေပြီးတော့တိုက်ရိုက်လာပြီးတော့ကျွန်တော်တို့ဒီမြေပြင်အခြေအနေကိုကွန်းဆင်းမဲ့ကိစ္စတွေလည်းရှိနေတယ်ဆိုတော့အဲ့လိုမြောက်ဦးနဲ့ပတ်သက်ပြီးအဲမညီမသက်ဖြစ်နေတယ်မိုင်းတွေပေါက်နေတယ်ပြီးတော့ဒီအမြောက်ကြီးအမြောက်ငယ်တွေအဲဒီကြာနေတယ်ဆိုလို့ရှိရင်ဘလောမဤကမောအဖွဲ့ကလည်းလာနိုင်မှာမဟုတ်ဘူးအဲ့လိုမလာလို့ရှိရင်တော့ကျွန်တော်တို့ရဲ့အဲဒီကပနေအမွေနေ့စည်းရဲတွေကိုဝင်နိုင်မဲ့မျောလင်းချက်တွေဟာအလုံးပပတော့လိမ့်ပါလိမ့်မယ်
တိုက်ပွဲပြင်းထန်ပြီးစေရေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာစစ်ကောင်စီဘက်ကစာတင်ကြောင်းတွေသာသနိကအဆောက်အုံတွေရှေးဟောင်းယဉ်ကျေးမှုအမွေနှစ်တွေနဲ့တက်ဆိုင်တဲ့နေရာတွေမှာလက်နက်ကြီးတွေနဲ့စကန်တွေချတက်ဆွဲထားတဲ့အကြောင်းရခိုင်လက်နက်ကိုင်အဖွဲ့ကတင်ပြထုတ်ပြန်ထားပါတယ်။မြို့ရွာလူနေအိမ်တွေတမိုင်းဝင်ဇေဒီပထိုးတွေရှေးဟောင်းအမွေနှစ်တွေရှိရာနေရာတွေကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာတွေရှိတယ်လို့လည်းရခိုင်လက်နက်ကိုင်အဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရှေးဟောင်းဇေဒီပထိုးတွေနဲ့ထင်ရှားတဲ့မြောက်ဦးဒေသကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ရဲ့ကမ္ဘာအမွေအနှစ်စည်းရုံးဝင်ဖို့မြောက်ဦးယဉ်ကျေးမှုအမွေအနှစ်ဒေသထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ကတင်သွင်းထားပါတယ်စစ်ကောင်စီဘက်ကတော့မြောက်ဦးမြို့နယ်အတွင်းလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိနေပြီးတက်ဆွဲထားတယ်ဆိုတဲ့ပြောဆိုချက်တွေပေါ်တုံ့ပြန်ပြောဆိုတာမတွေ့ရသေးပါဘူးခင်ဗျာ